Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ။ဩဂုတ်လ16ရက်ဗုဒ္ဓနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ30နဲ့လိုင်းနိုမီတာ51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်မယ်။ဒီကနေ့မှာအစီအစဉ်မူအဖြစ်ကျွန်တော်ဇောင်းဝလန်ကဆောင်ရွက်ပေးသွားပါမယ်
။မင်္ဂလာညချမ်းမသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့နေ့ကိုကိုဇော်ဝင်းလိုင်းနဲ့တူပြပြပေးသွားမှာပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့နေ့ကတော့ UN OCHA ရဲ့အကြီးအကဲနဲ့စစ်ကောင်စီဥက္ကဋ္ဌနေပြည်တော်မှာမနေ့ကတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖက်ရှင်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ H&M ရဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနေပါပြီ။Move Forward Party ခေါင်းဆောင် Peter ကိုဝင်ကြီးချုပ်အဖြစ်နောက်တစ်ကြိမ်အဆိုပြုတာကိုပယ်ချခံလိုက်ရပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပြောပြပေးသွားမှာပါရှင်။
ဟုတ်ကဲ့ပါခင်ဗျာတရင်နေပြီးဒီကနေ့နားဆင်ကြရမယ့်သတင်းပေးပို့ချက်တွေမှာဆိုရင်တော့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနှိုင်းရေးမှူးညီနှိုင်းရေးယုံအကြီးအကဲနဲ့စစ်ကောင်စီဥက္ကဋ္ဌတို့ဒီကနေ့တွေ့ဆုံခဲ့ကြတဲ့သတင်းနဲ့အတူ
ဒီရွာတွေကိုလက်ချက်ကြီးကြီးနဲ့ဆက်ကြည့်ကြည့်ဖြစ်တာပေါ့အဲဒါဒီလူတွေရှိတဲ့အုပ်ချုပ်ကြတာလူငါးယောက်ပြည်ထောင်တာရရပြီးတော့ကလေးတယောက်ပြေးသွားတယ်
လက်ပတောင်းတောင်ချင်းနေစီမံကိန်းအင်းဒီမှာစစ်ကောင်စီဘက်ကပြစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေရှိတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံကိုနှာစင်ကြပါမယ်။အဲ့နာမှာတော့အများဝရီအင်းဒီကတိုက်ပွဲတွေကြောင့်ထမ်းဘက်မှာလုံခြုံရေးတွေတင်းကျပ်နေတဲ့အကြောင်းဖက်ကမြို့မြေပြိုတဲ့နေရာကနေအလောင်းတချို့ဒီကနေ့ထမ်းမှန်တွေ့ရှိတဲ့သတင်းနဲ့အတူချင်းပြည်နယ်မှာရေကြီးမြေပြိုမှုတွေဖြစ်နေတဲ့သတင်းပေးပို့ချက်တွေနှာစင်ရပါမယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့ဗိုလ်ထုနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုင်ကပဲတင်ပြပေးပါမယ်ခင်ဗျာ။
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်လည်းဖြစ်အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှုလည်းဖြစ်တဲ့ Martin Griffiths ဟာမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အတူစစ်ကောင်ဆောင်တချို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုကူညီပေးရေးလုပ်ငန်းတွေမှာစစ်ကောင်စီရဲ့ကန့်သက်ပိတ်ပင်မှုတွေကိုဝေဖန်ပြီးအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ရဖို့အတွက်ကုလသမဂ္ဂကတိုက်တွန်းနေချိန်မှာပဲလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂအကြီးအကဲနဲ့မြန်မာစစ်ကောင်စီကိုတွေ့ဆုံခဲ့တာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာကိစ္စရပ်တွေမှာပုံမူပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အရင်ကတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာချမှတ်ထားတဲ့ဥပဒေတွေကိုလိုက်နာပြီးသူတို့နဲ့လက်တွဲလှုပ်ဆောင်မှသာကုလသမဂ္ဂဘက်ကအကူအညီတွေကိုလက်ခံမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောခဲ့ဘူးပါတယ်။ UN OCHA အကြီးအကဲ Martin Griffiths ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးတန်းဆွေပြည်ထောင်စုဝန်ကြီးဒုတိယဝန်ကြီးဗိုလ်ချုပ်ကြီးရာပြည်ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနနှစ်ရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့တဲ့အကြောင်းစစ်ကောင်စီသတင်းတွေမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီတွေ့ဆုံမှုတွေနဲ့ပတ်သက်လို့ UN OCHA ဘက်ကတော့ထုတ်ပြန်ချက်တစုံတရာထုတ်ထားတာမတွေ့ရသေးပါဘူး။ဒီကနေ့နေပြည်တော်ကနေရခိုင်ပြည်နယ်ကိုခီးဆက်ဖို့ရှိတယ်လို့ကုလသမဂ္ဂသတင်းအရင်းမြစ်တွေကတဆင့်သိရပေမဲ့ဘယ်နေရာတွေကိုသွားပြီးဘယ်သူတွေနဲ့တွေ့ဆုံမလဲဆိုတာအသေးစိတ်မသိရသေးပါဘူး။မောခမုံတိုင်းနောက်ပိုင်းအရေးပေါ်အကူအညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့လုပ်ငန်းတွေကန့်သက်ခံထားရချိန်မှာတွားရောက်တာဖြစ်လို့ Mr. Martin Griffiths ရဲ့ခီးစဉ်အတွင်းဒီကိစ္စတွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတာတွေရှိနိုင်တယ်လို့တချို့ကတွက်ဆထားကြပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုစစ်ကောင်စီကတဆင့်ပဲသွားမယ်ဆိုရင်တကယ်လိုအပ်နေသူတွေရဲ့လက်ထဲအကူအညီတွေရောက်ဖို့ကတော့မျှော်လင့်ချက်သိမ့်ရှိဘူးလို့အရက်ဘက်လူမှုအဖွဲ့အစည်းတွေကပြောဆိုဝေဖန်နေကြပါတယ်ရှင်။
နိုင်ငံကဖက်ရှင်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ H&M ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေမှာအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိနေကြောင်းဆွတ်ဆွတ်ချက်တွေထွက်ပေါ်လာတဲ့အပေါ်စုံစမ်းစစ်ဆေးနေတယ်လို့ကုမ္ပဏီကပြောပါတယ်။စီးပွားရေးလုပ်ငန်းတွေကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုစောင့်ကြည့်အခက်ခတ်နေတဲ့ Britain ခြေစိုက် BHRRC အဖွဲ့ကထုတ်ပြန်လိုက်တဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးသက်ဆိုင်သူတွေနဲ့အတူပူးပေါင်းပြီးလိုအပ်သလိုပြုပြင်သွားမှာဖြစ်ကြောင်း H&M ကကြေညာချက်ထုတ်ပြန်ပါတယ်။BHRRC အဖွဲ့ရဲ့အစီရင်ခံစာမှာတော့2022ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဖေဖော်ဝါရီလအတွင်းအလုပ်သမားအခွင့်အရေးချိုးဖောက်မှု156ခုကိုဖော်ပြထားပြီးဒီရင်နှစ်က56ခုရှိနေရာကနေဆရာနာသိပြီးနောက်ပိုင်းပိုဆိုးလာတာကိုထောက်ပြထားပါတယ်။အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေမှာလစာလျှော့တာလစာကိုမတရားသဖြင့်ဖျက်ယူတာတွေအများစုပါဝင်ပြီးတ တစ်ဖက်သက်အလုပ်ဖြုတ်တာလုပ်ငန်းခွင်အခြေအနေနှိမ့်ကြတာမတရားသဖြင့်အလုပ်ချိန်တဲ့ပိုခိုင်းတာတွေပါဝင်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့အစီအခံစာမှာဖော်ပြပါတယ်ဆွီဒင်အခြေစား H&N ကုမ္ပဏီကတော့မြန်မာနိုင်ငံကလက်ရှိအခြေအနေတွေပေါ်အထူးစိုးရိမ်ကြောင်းနဲ့စံတတ်မှတ်ချက်တွေနဲ့အညီလုပ်ငန်းတွေကိုလုတ်ကင်ဖို့စင်ခေါ်မှုတွေကြီးမားနေတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအထက်ချုပ်စစ်ရုံတွေကအလုံသမားအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ BHRRC အဖွဲ့ရဲ့အစီရင်ခံစာမှာပဲနောက်ထပ်စစ်ရုံ124ခုကချုပ်ဖောက်မှုတွေကိုလည်းဖော်ပြခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင် Peter ကိုဝင်ကြီးချုပ်အဖြစ်နောက်တစ်ကြိမ်အဆိုပြုခွင့်အတွက်လွှတ်တော်ကတားမြစ်ထားတဲ့ဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ပေးဖို့ရှောက်လဲချက်ကိုဖွဲ့စည်းပုံအခြေခံဥပဒေရုံးကဒီနေ့ပဲပယ်ချလိုက်ပါတယ်ဆုံးဖြတ်ချက်ထွက်လာပြီးနောက်လာမယ့်အင်္ဂါနေ့မှာဝင်ကြီးချုပ်တဲ့အတွက်နောက်ထပ်မဲခွဲဖို့ရှိကြောင်းလွှတ်တော်ပြောခွင့်ရကဒီနေ့ပဲကြေညာခဲ့တာပါလက်ရှိမှာတော့ထိုင်းနိုင်ငံဟာအိမ်ဆောင်အစိုးရလက်အောက်မှာ၅လကြာရှိနေပြီဖြစ်ပြီးဘရင်ကိုထောက်ခံတဲ့စစ်တပ်နဲ့မဟာမိတ်လွှတ်တော်အမတ်တွေက Move Forward Party ခေါင်းဆောင်ကိုဝင်ကြီးချုပ်အဖြစ်အဆိုပြုချက်ကိုပယ်ချခဲ့ပြီးတဲ့နောက်ပိုင်းတွေကအစိုးရသက်ဖွင့်နိုင်ခြင်းမရှိသေးပါဘူးဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကတော့ဝင်ကြီးချုပ်အဖြစ်နောက်ထပ်အဆိုပြုဖို့လက်မခံဖို့လူပုဂ္ဂိုလ်20ကျော်ကကန့်ကွက်ထားတာကြောင့်အခုလိုဆုံးဖြတ်ရတာလို့ပြောပါတယ် Move Forward Party နဲ့မဟာမိတ်တွေကတော့ဝင်ကြီးချုပ်အဖြစ်နောက်တစ်ကြိမ်အဆိုပြုခွင့်မပေးဖို့တားမြစ်ခဲ့တဲ့ဇွန်လ19ရက်နေ့ကလွှတ်တော်ဆုံးဖြတ်ချက်ဟာဥပဒေနဲ့ညီမညီပြန်လည်သုံးသပ်ဖေးဖို့ရှောက်လဲခဲ့ကြတာပါ Liberal Muwara ရှိတဲ့ Move Forward Party ဟာလူငယ်နဲ့မြို့ပြလူပုံအတိုင်းဝိုင်းရဲ့အားပေးထောက်ခံမှုအများအပြားကိုရရှိခဲ့ပြီးမေလရွေးကောက်ပွဲမှာအနိုင်ရခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့ဘီယင်စနစ်ကိုဝေဖန်မှုတွေကနေအကာအကွယ်ပေးဖို့ရေးဆွဲထားတဲ့ဥပဒေပြင်ဆင်ရေးအစီအစဉ်ကိုကြက်ကြက်ပြန့်ပြန့်ကန့်ကွက်မှုတွေနဲ့အတူ Move Forward Party ဟာအစိုးရဖွဲ့ဖို့လုံလောက်တဲ့ထောက်ခံမှုတွေမရရှိခဲ့တာကြောင့်ထိုင်းနိုင်ငံကြီးမှာအခုချိန်ထိနိုင်ငံရေးပြဿနာတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံအတွင်းအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေဟာရာဇဝတ်မှုဖြစ်တယ်ဆိုတာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကအတိအမှတ်ပြုစုံစမ်းစစ်ဆေးပေးဖို့နဲ့တာဝန်ရှိသူတွေကိုအရေးယူဖို့ကုလသမဂ္ဂရဲ့ကမ္ဘာတဝန်းပညာရေးဆိုင်ရာအထူးတန်တမန် Gordon Brown ကမနေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်
This is the worst example of the abuse of human rights against girls and women around the world. And if we allow this to happen and continue with
impunity... ကဘာပေါ်ကမိတ်ကလေးတွေနဲ့အမျိုးသမီးတွေအပေါ်မှာအဆိုးဝါးဆုံးလူခွင့်ရေးချိုးဖောက်မှုဖြစ်ပြီးဒါကိုဆက်ပြီးခွင့်ပြုမယ်အရေးမယူဘူးဆိုရင်တခြားသူတွေကလည်းအလားတူအခွင့်အရေးချိုးဖောက်မှုတွေလွတ်လာလိမ့်မယ်လို့သူကအသတိပေးပြောကြားခဲ့တာပါ။အနည်း20ကြာစစ်ပွဲအပြီးအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေပြန်ဆုတ်ခွာသွားချိန်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအာဏာပြန်ရယူခဲ့တဲ့နှစ်နှစ်ပြည့်သွားတဲ့အချိန်အမျိုးသမီးတွေအပေါ်ခွဲခြားမှုတွေကိုအရေးယူစုံစမ်းဖို့ ICC ရှင့်နေကာရင်ခန်စီကိုသူစာရေးတိုင်ကြားထားတဲ့အကြောင်းလဲအထူးတန်တမာဘရောင်းကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအသက်12နှစ်ကျော်တဲ့မိန်းကလေးတွေကြောင်းတက်စာသင်ခွင့်တာလီဘန်တွေကခွင့်မပြုပါဘူးအကူအညီပေးအဖွဲ့အစည်းတွေမှာအမျိုးသမီးတွေပါဝင်လို့လှုပ်ခွင့်ပိတ်ပင်တယ်လို့အလားပြင်ဆိုင်တွေပိတ်တာပန်းချန်တွေဝင်ရောက်ခွင့်တားမြစ်တာအုတ်ထင်းသူအမျိုးသားမပါဘဲခီးသွားခွင့်ပိတ်ပင်တားမြစ်တာတွေလှုပ်ထားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဘုဒ္ဓညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ရုရှားရဲ့ညဘက်မှာ drone နဲ့တိုက်ခိုက်မှုကြောင့် Ukraine နိုင်ငံတောင်ပိုင်း Odessa ဒေသကစိတ်ကန်းတစ်ခုမှရှိတဲ့ကောက်နှံတိုးလောင်းတဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့တယ်လို့ Ukraine အာဏာပိုင်တွေကဒီကနေ့ပဲပြောလိုက်ပါတယ်။ Ukraine သမ္မတရုံးအရာရှိချုပ် Andriy Yermak ကတော့ဒီတိုက်ခိုက်မှုဟာဒဏ်ညွတ်မြစ်ကမ်းရှိစိတ်ကန်းကိုပိတ်မထားတိုက်ခိုက်ခဲ့တာလို့ Telegram မှာရေးသားထားပါတယ်။ Odessa ဒေသအုပ်ချုပ်ရေးမှူးကတော့ဒီတိုက်ခိုက်မှုကြောင့်စိတ်ကန်းရှိဂိုဒေါင်တွေနဲ့စပါးတိုးလောင်းရုံတွေပျက်စီးသွားပြီးမြေတေဆုံးဒဏ်ရာရသူမရှိကြောင်းနဲ့ Ukraine leader ကတော့ Russia ရဲ့ drone 17စင်းကိုပိတ်ချနိုင်ခဲ့တယ်လို့ Telegram မှာပြောကြားခဲ့ပါတယ်။ Russia က Odessa နဲ့ Mykolaiv ကိုပိတ်မထားပြီး Iran လို့ရှိတဲ့ drone တွေနဲ့တိုက်ခိုက်ခဲ့ပြီးမြေ Ukraine စစ်တပ်ကတော့သူ့ရဲ့လေကြောင်းရန်ကာကွယ်ရေးအဖွဲ့တွေက drone 13စင်းကိုညာရင်းချင်းပိတ်ချနိုင်ခဲ့တယ်လို့ပြောပါတယ်ရှင်။
နိုင်ဂျာနိုင်ငံအနောက်ပိုင်းမှာဂျီဟာဝါရီစစ်သွေးကြွတယ်လို့မတင်ကားသူတွေရဲ့တိုက်ခိုက်မှုကြောင့်စစ်သား18ယောက်သေဆုံးသွားကြောင်းကာကွယ်ရေးဝန်ကြီးဌာနကမနေ့နောက်ပိုင်းမှာအတည်ပြုလိုက်ပါတယ်။မာလီနဲ့ဘာကီနာဖာဆိုနိုင်ငံတွေနဲ့နယ်စပ်ချင်းထိစပ်နေတဲ့ကုတူဂူမြို့မှာတပ်ဖွဲ့ဝင်တွေခြုံခိုတိုက်ခိုက်ခံခဲ့ရတာလို့လည်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။တ တိုက်ခိုက်မှုကြောင့်နောက်ထပ်စစ်သား20လောက်ဒဏ်ရာရခဲ့ပြီးတေကြီထိခိုက်သူတွေကိုနေရာမေမျိုးကိုပြောင်းရွှေ့ပေးထားတယ်လို့လည်းပြောပါတယ်။နိုင်ဂျာတပ်ဖွဲ့တွေကစစ်သွေးကြွ100ကျော်ကိုအသေမိခဲ့တယ်လို့လည်းပြောပါတယ်။နိုင်ဂျာမှာစစ်တပ်ကအာဏာသိမ်းပြီးသတင်းသုံးပတ်အကြာမှာအခုလိုတိုက်ခိုက်မှုနဲ့ကြုံရတာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်းဆောင်တွေကတော့ဖယ်ရှားခဲ့တဲ့ရွေးကောက်ခံအစိုးရလက်ထက်မှာစစ်သွေးကြွတွေကိုထိန်းချုပ်နိုင်စွာမရှိခဲ့တာကြောင့်အခုလိုတိုက်ခိုက်ခံရတာလို့အပြစ်တင်ထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားနယ်တဲ့နေဂျာဖြတ်ပြေးဝင်သွားတဲ့အမေရိကန်စစ်သား Travis King ဟာအမေရိကန်စစ်တပ်အတွင်းလူမဆန်တဲ့နှိမ်ပန်းနှိပ်စက်မှုတွေနဲ့လူမျိုးရေးခွဲခြားမှုတွေကြောင့်မြောက်ကိုရီးယားနိုင်ငံမှာခိုလုံကျင်လာတဲ့အတွက်လာရောက်ခဲ့တာဖြစ်တဲ့ကြောင့်မြောက်ကိုရီးယားအစိုးရပိုင်သတင်းဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။ဒါဟာအမေရိကန်စစ်သား King နဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကပထမဆုံးအကြေဝန်ခံအတိအမှတ်ပြုကြေညာတာပါ။သူဟာနှစ်ဖက်ပူးတွဲလုံခြုံရေးယူထားတဲ့နေရာနဲ့အရက်သားတွေလှည့်လည်သွားလာနေတဲ့နေရာတွေကနေတဆင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဇုန်နီးကိုဖျက်ပြီးမြောက်ကိုရီးယားနိုင်ငံ내ကိုပြေးဝင်သွားခဲ့တာပါ။ King ဟာနေကြားကိုသူ့သဘောနဲ့သူတမင်ဝင်ရောက်ခဲ့တာဖြစ်တယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်အရာရှိတွေကပြောဆိုထားပြီးစစ်တုံ့ပန်းဖြစ်သတ်မှတ်ဖို့လည်းညင်းဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မော်ဝီကျွန်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကတော်မီလောင်မှုအတွင်းလူ106ယောက်ထဲမှနေသေဆုံးပြီးရုပ်အလောင်းတွေဘသူဘဝဆိုတာကိုအနာဘိုင်တွေကအတည်ပြုရမှာအထောက်အကူပြုစေမဲ့ရွေလျားရေခဲတိုက်ကမနေ့ကတုန်းကရောက်ရှိလာခဲ့ပါတယ်။ဒါမှအနေနဲ့တခြားစက္ကရိယာတွေတုံးပြီးကြံရစ်တဲ့ရုပ်အလောင်းတွေကနေတဆင့်ဘသူဘဝဆိုတာကိုအတည်ပြုဖို့ပညာရှင်တွေဆ ెల ွတ်ထားကြောင်းအမေရိကန်ကျန်းမာရေးဌာနအကြီးအကဲဂျိုနသန်ဂရင်းကပြောပါတယ်။မာဝီကျွန်းပေါ်ကလဟိုင်းနာအရမှာမိလောင်မှုဖြစ်ပြီးတပတ်ကြာလာတဲ့အချိန်မှာမိဘဒုက္ခသည်တွေကိုဟိုတယ်တွေမှာယာယီနေရာချထားပေးပြီးအစားအသောက်ရေတန့်ရေခဲနဲ့တခြားအရေးကြီးလိုအပ်တာတွေကိုလှူဒန်းပေးနေကြပါတယ်။တချို့မြို့ကန်တွေလည်းလျှက်စင်ပြီးခဏခဏပြတ်တာနဲ့တယ်လီဖုန်းဆက်သွယ်လိုင်းတွေပြတ်တာတွေကြုံနေရပြီးအထောက်ပံ့အကူအညီမရသေးတာတွေလည်းကြုံနေရပါတယ်။ပျောက်ဆုံးနေတဲ့သူတွေကိုရှာဖို့အနှံ့ခံခွေးတွေကိုတုံးပြီးဧရိယာ32ရာခိုင်နှုန်းကိုရှာပြီးပြီဖြစ်ကြောင်းမော်ဝီခိုင်အာနာပိုင်တွေကအမနေ့တုန်းကကြေညာချက်ထုတ်ပြန်ထားပါတယ်။မိဘဒန်တင်ပြန်လည်ထူထောင်ရေးနဲ့ရှင်းလင်းရေးလှုပ်ဆောင်မှုတွေကိုအနောက်ရှက်မပေးခြင်းနဲ့အတွက်သွားဖို့တင့်တော်တာနဲ့အမြန်ဆုံးမာဝီတော်မီကြောင့်ပျက်စီးသွားတာတွေကိုစစ်ဆေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျီလ်ဘိုင်ဒန်တို့ကလည်းဟာဝိုင်ယီကျွန်းကိုသွားမယ့်အကြောင်းသမ္မတဘိုင်ဒန်ကမနေ့ဩဂုတ်လ15ရက်နေ့မှာပြောဆိုထားပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်ခင်လေးနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိပုတ်ချက်တွေကိုတင်ပြပေးဖို့အလဲရလာပြီးမို့မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံးအကြီးအကဲနဲ့စစ်ကောင်စီတို့ဒီကနေ့တွေ့ဆုံခဲ့ကြတဲ့သတင်းကိုပထမအဆုံးတင်ပြပေးကြပါမယ်။ပြည်တွင်းမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအပေါ်ကန့်သတ်ခံရမှုတွေကြုံနေရချိန်မှာပဲကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးရုံး UNOCHA ရဲ့အကြီးအကဲမာတင်ဂရစ်ဖစ်ဆာမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့ပါတယ်။မိုခါမုံတိုင်းအလွန်အရေးပေါ်အကူအညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်အတွင်းအရက်ဖက်လူမှုကူညီရေးဆောင်ရွက်နေသူတွေကတော့ကြိုတင်ကြေညာခြင်းမရှိဘဲရောက်လာတဲ့ Mr. Griffiths ရဲ့ခီးစဉ်ကနေအကူအညီတစုံတရာရနိုင်ဖို့မျှော်လင့်နိုင်ချက်သိမရှိကြောင်းပြောပါတယ်။ရခိုင်ကလာတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ။
စိုက်ကလုံးမိုခါမုံတိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းအရေးပေါ်ကူညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်အပြင်တိုက်ပွဲတွေပြင်းထန်နေတဲ့ပြည်တွင်းနဲ့တိုင်းရင်းသားဒေသတွေမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့လုပ်ငန်းတွေကန့်သတ်ခံထားရခြင်းမှာအခုလိုမျိုး UNOCHA ရဲ့အကြီးအကဲနဲ့စစ်ကောင်စီဥက္ကဋ္ဌတို့တွေ့ဆုံတာကဒီလိုကန့်သတ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဖြစ်နိုင်တယ်လို့ယူဆရပေမဲ့တစုံတရာတိုးတက်မှုမြင်ရဖို့တော့မျှော်လင့်ချက်သိမရှိပါဘူးလို့အရက်ဖက်လူမှုကူညီရေးအဖွဲ့တွေကပြောဆိုကြပါတယ်။ရခိုင်အရက်ဖက်အဖွဲ့တစ်ခုကတာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ပြောရမယ်ဆိုရင်ဒီစစ်ကောင်စီဖက်ကတို့ရဲ့စင်မင်းစင်ကဥပဒေနဲ့ညီပေါ့အဲ့လိုနေထားမှာလောက်ဆောင်နိုင်မှာတို့ဘက်ကခွင့်ပြုပေးမယ်ဆိုတဲ့အပိုင်းကဒီအစိုးရကိုသူတို့အဲ့ရမယ်ပေါ့သူတို့အပြီးမှအစိုးရစစ်ကောင်စီကတာဝန်ယူပြီးမှဒီဟိုအဆက်ဆက်မျိုးနေတွေ့တွေ့ဥရောပဆိုင်ရာကနေသူတို့ဖျက်မယ်ပေါ့ဆိုတော့အဲ့ဒီအပိုင်းမှာကျွန်တော်တို့ဒီဖက်ကတောင်းနေတဲ့ဒီ INGO ပေါ့နိုင်ငံတကာ NGO တွေနဲ့ဒီ AFF ဖွဲ့စည်းတွေရဲ့ပူးပေါင်းလို့ဆိုကြတဲ့အပိုင်းမှာတခါလေဒါကအဆင်မပြေဘူးပေါ့နော်အဆင်ပြေဘူးဆိုတော့ဒီအတိုင်းပဲအစိုးရဘက်ကသဘောတူပေးမယ်ဆိုရင်တော့ထူးခြားမှုတော့ဘာမှတော့ဖြစ်မလာဘူးဖြစ်နေတယ်ဒါကိုလူထုတက်ကတော့ဘာမှလည်းရှင်းမှာတော့ရှင်းမှာမဟုတ်ဘူးအဲ့တကယ်လို့အစိုးရဘက်ကဒီဆွေးနွေးပွဲနေထားပုံမှာဒီပြည်သူ့ဆောင်တဲ့အခွင့်အလမ်းတွေကိုဆွေးနွေးဖက်ကတဖို့တူပေးမယ်နေထားဆိုရင်တော့ဒီပြည်သူလူထုနေထားမှာတကယ် ဒီနိနာဆုံးရှုံးတော့တဲ့လူတွေအတွက်ကတော့တို့ဒီမဲ့ပုံမှုတွေတော့ပြင်ပြရတော့ကြမှာပေါ့ဆိုတော့တို့တို့တော့ပုံအရှင်ပြတော့မယ်လူထုအတွက်ကတော့အဓိကတော့အဲ့ဒါတော့မျှော်လင့်ချက်ရနိုင်တယ်ပေါ့
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်မာတင်ဂရက်ဖစ်ဟာကြိုတင်ကြေညာခြင်းမရှိဘဲမနေ့တုန်းကမြန်မာနိုင်ငံကိုရောက်လာခဲ့တာပါစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံချိန်မှာတော့မြန်မာနိုင်ငံတွင်ကိုဗစ် -19 ကပ်ရောဂါဖြစ်ပွားချိန်နောက်မောခါဆိုင်ကလုံးမုန်တိုင်းဖြစ်ပွားချိန်ဒီမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပေးမှုနှဲပါခဲ့တဲ့အကြောင်းကိုဆွေးနွေးခဲ့ကြသလိုလက်ရှိပြည်တွင်းငြိမ်းချမ်းရေးကိစ္စတိုင်းရင်းသားဒေသတွေမှာအကူအညီလိုအပ်နေတဲ့ကိစ္စတွေလည်းဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီရဲ့သတင်းစာတွေမှာဖော်ပြထားပါတယ်။ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာချမှတ်ထားတဲ့ဥပဒေတွေကိုလိုက်နာပြီးတော့သူတို့နဲ့လက်တွဲလှုပ်ဆောင်မှသာကုလသမဂ္ဂဘက်ကအကူအညီတွေကိုလက်ခံမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုဖြေကြားပူပါတယ်စစ်ကောင်စီအနေနဲ့တင်းကျပ်တဲ့စီးမင်းတွေနဲ့ညှိနှိုင်းမှုတွေကိုလက်ခံဖို့တင်းခံနေရင်နိုင်ငံတကာအကူအညီတွေကတကယ်လိုအပ်နေတဲ့သူတွေစီကိုရောက်ဖို့ခက်နေလိမ့်အောင်ပဲလို့ရခိုင်လူခွေလှုပ်ရှားသူတဦးကလည်း VOA မြန်မာပိုင်းကိုပြောပါဗျာ။
ကျွန်တော်တို့ VK တွေတစ်ခါပေါ့နော်။ဒီရောရှားရဲ့ဒီကော်ထရီဒရိုက်တာ level ကနေပြီးတော့မှရခိုင်ကိုလာဆက်တာရှိတယ်။အဲ့ဒီရှိတုန်းကလည်းသူတို့အော်ဒီဘက်ကနေပြီးတော့မှတခြားတာဝန်ရှိတဲ့သူတွေပေါ့နော်ဒီဆိုအဖွဲ့ဝင်ကြီးတွေလည်းတွေ့တယ်ပေါ့ဒီပြည်ဝင်ရှုံးလည်းတွေ့တယ်အဲဒါပေမဲ့လည်းတိတ်ပြီးတော့မှတော့ဟိုကျွန်တော်တို့ indication တွေကညွန်နေခဲ့တာပေါ့နော်ဟောဒီမူကတော့ small level တက်ပြီးတော့မှဒီတွေ့ဆုံမှုကနေပြီးတော့တခုခုအထောက်အပံ့မှုဆိုပြီးတော့ညွန်နေခဲ့တာရှိတယ်ဒါပေမဲ့အဲ့လိုမျိုးမဖြစ်လာတဲ့အချိန်ကိုပို့ပြီးတော့မှတင်ကျင်လာတဲ့အနေအထားရှိပြီပေါ့ပြီးခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်တော့ကျွန်တော်တို့ TikTok မျိုးမပြောလင်းရေးပေါ့နော်မျိုးလင်းရဘူးတစ်ဖက်ကနေပြီးတော့မှဟိုဖြည့်စစ်ရှင်တဲ့ပုံစံနဲ့တစ်ဖက်တောက်ဆိုတဲ့ပုံစံနဲ့ကြားထဲမှာသူတို့ဘလောက်လောက်ထိဟိုညီနေနေဆွေရတို့ရတယ်ဆိုတာကတော့ဟိုဒါကတော့ကျွန်တော်တို့မသိနေဘူးပေါ့နော်မသိနေဘူးအဲပြည့်နေတာကတော့ဟိုကျွန်တော်တို့လည်းအများကြီးတော့မျိုးလင်းမထားဘူး
စစ်ကောင်စီဘက်ကတော့မနေ့ကတွေ့ဆုံမှုအတွင်းမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေပို့ပြီးတော့မှပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ထားပါတယ်Mr. Griffiths ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပြင်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းစွေပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်ပြည်ထောင်စုအစိုးရအဖွဲ့ရုံးနှင့်ဝန်ကြီးဦးကိုကိုလိုင်လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာစိုးဝင်းတို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်သိမ့်မကြခင်တော့ကမောခဆိုင်ကလုံးမုံတိုင်းတန်းဆူဆူဝါဝါခံခဲ့ရပြီးတော့အခုချိန်ထိပြန်လဲထူထောင်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့ရခိုင်ပြည်နယ်ကိုလည်းဒီကနေ့သွားရောက်ခဲ့ပြီးတော့မနက်ဖြန်မှာတော့မြန်မာနိုင်ငံကနေသူပြန်ပြီးတော့ထွက်ခွာมาဖြစ်ပါတယ်ရခိုင်ခီးစဉ်တွင်မှာတော့ဘယ်နေရာတွေကိုသွားပြီးဘသူတွေနဲ့တွေ့ဆုံခဲ့တယ်လဲဆိုတာအသေးစိတ်မသိရပါဘူးကြိုတင်ကြေညာခြင်းမရှိဘဲရောက်လာတဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ UNOCHA ကအခုချိန်အထိတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားပေမဲ့လည်းအချိန်မီအကြောင်းပြန်ဖြေကြားထားတာမရှိသေးပါဘူးရှင
်မြန်မာနိုင်ငံကိုရောက်နေတဲ့ UNOCHA အကြီးအကဲရဲ့ခီးစဉ်အကြောင်းမဆုမွန်တင်ပြပေးခဲ့တာပါခင်ဗျာမကြာခင်မှာကင်းပြင်းနဲ့မြောက်ပြည်မြို့အနီးတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်ထိုင်းဘက်မှာလုံခြုံရေးတင်းကျပ်နေတဲ့သတင်းကိုလည်းတင်ပြပေးတော့ပါမယ်အခုတော့လက်ဘရောင်းတောင်အနီးဝန်းကျင်မှာအခြေအနေတွေတင်းမာနေတဲ့သတင်းကိုတင်ပြကြပါမယ်လက်ဘရောင်းတောင်ဒေသမှာတရုတ်ဝမ်ပေါင်ချင်းညီထုတ်လုပ်ရေးကုမ္ပဏီကလုပ်ငန်းကဝင်တဝိုက်ချန်စီယိုတိုးခတ်တာတွေလက်နက်နဲ့လုံခြုံရေးဖြစ်တင်းတာတွေကြောင့်ဒေသခံတွေနဲ့အခြေအနေတွေတင်းမာနေကြမှာပဲချင်းညီတည်ယူပို့ဆောင်မှုလုပ်ငန်းတွေကိုလည်းကုမ္ပဏီကစတင်လှုပ်ဆောင်လာပါတယ်ချင်းညီတွေတည်ဆောင်လာတဲ့ကုန်ကားတွေကိုစစ်ကောင်စီကလုံခြုံရေးပေးထားပြီးကျေးရွာတွေကိုလည်းချောင်းလန့်ပစ်ခတ်နေတဲ့အတွက်လူသေဆုံးဒဏ်ရာရတာတွေလည်းရှိနေပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းညာကပြောပြပေးပါမယ်ခင်ဗျာ
စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ဘရောင်းတောင်တရုတ်ကျေးနီထုတ်လုပ်ရေးလုပ်ငန်းခွင်ထဲမှာရှိနေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေကြားအခြေအနေတွေတင်းမာနေချိန်မှာပဲကုမ္ပဏီကမုံရွာမြို့အထိကျေးနီတွေကိုကုန်ကားရဲတွေနဲ့ဇက်တိုက်တည်ယူနေပါတယ်မနေ့ကအင်္ဂါနေ့ကစတင်တည်ယူနေတာဖြစ်ပြီးတော့အနီးနားကျေးရွာတွေထဲကိုလက်နက်ကြီးတွေလက်နက်ငယ်တွေနဲ့ပစ်ခတ်ခြောက်လန့်ခဲ့တာကြောင့်ဒေသုံထိခိုက်တာတွေရှိခဲ့တယ်လို့ဆလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဘိုးစစ်နိုင်က VOA ကိုအခုလိုပြောပါတယ်
အဲမနေ့ဒီကတော့ဝမ်ပေါင်းနေပစ္စည်းတွေထုတ်တဲ့တွဲကားတွေဝင်နေကြအဝယ်ထွက်လုပ်တဲ့အချိန်တိုင်းမှာဘေးရန်သူဝဲရရှိတဲ့ကြွားတွေကိုလက်ဆက်ကြီးကြီးနဲ့အခုဖြစ်ဖြစ်ဖြစ်ဖြစ်တာပေါ့အဲဒါပြည်သူတွေရှိတဲ့အုပ်ချုပ်ကြတာလူငါးယောက်ဖိနှံတိုင်းရရပြီးတော့ကလေးတယောက်ပြေးသွားတယ် ဟုတ်ကဲ့တရွာမှာလည်းအဲ့လိုပဲဒီအဲ့ဒါတော့ဟုတ်ဝမ်ပေါင်ရဲ့အရှိတကလက်တီရွာဆိုအဲ့ရွာလေးကိုလည်းလက်နဲ့ကြည့်ကြတယ
်ဝမ်ပေါင်ကုမ္ပဏီဟာသူတို့ယူထားတဲ့မြေဧကထဲမှာပဲလုပ်ငန်းလုပ်နေတာမဟုတ်ပဲနောက်ထပ်မြေတွေကိုတိုးယူပြီးခြံစည်းရိုးခန့်နေတယ်လို့အနီးနားကကြေးရွာဒေသခံတွေကပြောပါတယ်ကုမ္ပဏီကိုအကာအကွယ်ပေးဖို့စစ်ကောင်စီရဲ့လက်နက်ကြီးပစ်ကူတပ်တွေအပါအဝင်အင်အားတထောင်ဝန်းကျင်လောက်ရှိနေကြောင်းလည်းဒေသခံတွေကပြောပါတယ်ဒါကြောင့်ဆလင်းကြီးမြို့နယ်အနီးနားကလက်နက်ကင်အဖွဲ့30ကျော်ကကုမ္ပဏီကိုလက်တုံပြန်သွားမယ်လို့ပြောဆိုနေတဲ့အတွက်ဒီပတ်ဝန်းကျင်မှာအခြေအနေတွေတင်းမာလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်စစ်ကောင်စီရဲ့သတိတိုင်းပြောခွင့်ရကတော့ကုမ္ပဏီအနေနဲ့သူတို့ပိုင်နက်ထဲမှာသာခြံစည်းရိုးခတ်တာဖြစ်နိုင်ကြောင်းတိုးခတ်လို့လည်းမရကြောင်း VOA ကိုပြောဆိုခဲ့ပါတယ်။ကျင်းနီတဲဖို့အတွက်22ဘိန်ကုံတွဲကားတွေမုံရွာမြို့ကနေထွက်ခွာလာပြီးတရက်ကိုအစီး20လောက်တဲယူနေတဲ့အကြောင်းဆလင်းကြီးမြို့ကဒေသခံတူက VOA ကိုပြောပါတယ
်။မနေ့ကရောပြင်းကြတယ်၊ညကရောပြန်ထွက်အဲ့လိုမျိုးဝင်ထွက်ရှုပ်နေတာကအစီးနဲ့ကတော့ရောက်နေတွဲရင်တော့3ဆိုင်းနေဆိုတော့22ဘိန်အဲ့ပုံနဲ့တွဲခိုင်းပြီးဒီနေ့လည်းပြစ်တာပဲဒီနေ့လည်းခုဖက်ပြီးတော့ပြစ်လို့ဇွားရဲကြာကြပြီလား
2022ခုနှစ်ဒီဇင်ဘာလတုန်းကတရုတ်ဝမ်ပေါင်ကုမ္ပဏီရဲ့ဂျင်းနီတဲယူပို့ဆောင်ရေးအတွက်စစ်ကောက်စီတပ်တွေကလုံခြုံရေးပေးခဲ့တာကြောင့်မုံရွာပသိမ်ကားလမ်းဘေးကဒေသခံ 8,000 လောက်ရှောင်တိန်ခဲ့ရပါတယ်ဒီကနေ့ဗုဒ္ဓဘူးနေ့မှာတော့ခြံစည်းရိုးခတ်တာကိုလက်ဘရောင်းတောင်တုံရွာနားအနီးမှာဝမ်ပေါင်ကုမ္ပဏီကရပ်တန့်ထားပါတယ်ဆက်ခတ်မယ်ဆိုရင်ပဋိပက္ခတွေဖြစ်လာနိုင်ခြင်းရှိတယ်လို့ဆလင်းကြီးဒေသခံတွေကပြောပါတယ်။သခိုင်းတိုင်းကလက်နက်ကင်အဖွဲ့တွေကလည်းကုမ္ပဏီအနေနဲ့ခြံစည်းရိုးကိုဆက်ခတ်မယ်။အနီးနားကကြေးရွာတွေကိုပြစ်ခတ်တိုက်ခိုက်နေမယ်ဆိုရင်ပြန်ပြီးတိုက်ခိုက်သွားဖို့တနင်္လာနေ့မှာပြောထားပါတယ်။ဒါနဲ့ပတ်သက်လို့တရုတ်ဝမ်ပေါင်ကုမ္ပဏီဘက်ကရောမြန်မာစစ်ကောင်စီဘက်ကရောတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
လက်ဘရောင်းတောင်ကျင်းဒီစီမံကိန်းအနည်းမှာအခြေအနေတင်းမာနေတဲ့အကြောင်းကိုငင်းချမ်းတင်ပြပေးခဲ့တာပါခင်ဗျာအခုတော့မြောက်ဝတီမြို့အနီးတိုက်ပွဲတွေကြောင့်ထိုင်းဘက်မှာလုံခြုံရေးတင်းကျပ်ထားတဲ့သတင်းကိုတင်ပြပေးချင်ပါတယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဝတီမြို့အတွင်းမှာမြန်မာစစ်တပ်နဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြားနယ်စပ်တခြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ထိုင်းဘက်ချမ်းတပ်ခရိုင်မဲဆောက်မြို့ပေါ်မှာပါလုံခြုံရေးတင်းကျပ်ထားပါတယ်မနေ့ကတပ်ဒေသအုပ်ချုပ်ရေးအဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူပြီးလုံခြုံရေးအတွက်ပြင်ဆင်တာတွေလည်းရှိတဲ့အကြောင်းထိုင်းခြေစိုက်သတင်းတောက်မှအေးအေးမှကသတင်းဖိတ်ပို့ထားပါတယ်ခင်ဗျာ
အင်းကြီးချင်းမြန်မာနိုင်ငံဘက်မှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ထိုင်းရနာပိုင်းတွေကမနေ့ဩဂုတ်လ15ရက်နေ့ကတက်ဒေတာအုပ်ချုပ်ရေးအဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးလုံခြုံရေးအတွက်ပြင်ဆင်တာတွေလုပ်နေတယ်လို့နယ်စပ်မြို့မဲဆောက်မှာလည်းလုံခြုံရေးတင်းကျပ်စစ်ဆေးတာတွေပို့ပြီးတော့လှုပ်ဆောင်နေပါတယ်။နယ်စပ်မြောက်ဝတီမြို့မှာရှိတဲ့လက်ခတ်တောင်တပ်စခန်းကုန်းကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကတိတ်မကြခင်ကပဲသိမ်းယူခဲ့ပြီးတဲ့နောက်ဒီစခန်းကိုပြန်လည်ရယူဖို့စစ်ကောင်စီတပ်တွေနဲ့နေသားဆောင်တက်တီကကျိုးပန်းနေတာနဲ့အမျှဒီရပိုင်းအတွင်းမှာပဲနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာနေဆက်တဝိုက်စစ်လေရင်တွေဝဲပြန်နေတာတွေကြောင့်ထိုင်းဘက်ချမ်းနေဆက်မြင်းကိုကျော်ပြီးလက်နက်ကြီးတွေကြမှာကိုထိုင်းဘက်ကစိုးရိမ်နေတယ်လို့မြန်မာဘက်ကနေတရားမဝင်ဝင်ရောက်မှုတွေပိုများလာမှာကိုလည်းမလိုလားပါဘူးဒါကြောင့်နေဆက်တလျှောက်လုံခြုံရေးစောင့်ချက်စစ်ဆေးတာကင်းလေတာတွေပို့ပြီးတော့လှုပ်လာနေတယ်လို့လဲထိုင်းနယ်စပ်မြို့မဲဆောက်မြို့မှာနေထိုင်နေတဲ့မြန်မာပြည်သားတအူးကသူမြင်တွေ့ခဲ့ရတာတွေကို VOA ကိုပြောပါတယ
်အဓိကအပြင်ထိုင်းနိုင်ငံဒီမဲဆောက်မြို့အခြေစိုက်အမှတ်36နေကြသောရဲတပ်ဖွဲ့တွေရဲ့အထူးတပ်ဖွဲ့တွေပါပူးပေါင်းတပ်ဖွဲ့တွေကနေမြေလုံးကြီးအတွက်ကင်းလေတာတို့ပတ်ကင်းနေလှုပ်နေတာကိုသိရပါတယ်ထိုင်းကတော့ဒီလိုမျိုးဟိုမြန်မာပြည်ကတိုက်ပွဲတွေဖြစ်လာဆိုလို့ရှိရင်တော့သူတို့ထမ်းချောင်းစိုးရင်လို့သူတို့ဒီစခန်းချတာတွေကင်းဆောက်တာတွေဖြည့်ဆည်းတာတွေလုပ်တယ်ပေါ့နော်ဟိုလက်ကြီးနေရှိတယ်အဓိကအဖြစ်ကျွန်တော်တို့တွေ့နေတာဆိုင်ကယ်တွေလည်းစစ်တယ်ဆိုင်ကယ်တွေဆိုသူတို့ဗမာလိုပုံစံမျိုးဆိုလို့စစ်တာတွေ့ရတယ်နောက်စပိန်တွေကိုစစ်တယ်နောက်ပြီးလန်ဒန်လာတွေလည်းစစ်တယ်ဆိုတော့ဇီးရဲတို့မျိုးတော့ဟိုပလိတ်ဆိုင်တွေတော့မတော်ပြီးကြတော့ပတ်တာပေါင်းများတွေ့ရတယ
်မနေ့တုန်းကလည်းမဲဆောက်နယ်မြေဘန်ဝန်တာခန့်ကြီးရွာအမှတ်ခွနစ်ကစက်ရုံ9ရုံကိုထိုင်းနယ်သားဆောင်တပ်ဖွဲ့ဝင်တွေဝင်ရောက်စစ်ဆေးခဲ့ပြီးစစ်ရုံအတွင်တရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေထိုင်နေခြင်းရှိမရှိစစ်ဆေးခဲ့ပါတယ်။အခုအချိန်မှာထိုင်းစစ်တပ်ဘက်ကနယ်စပ်လုံခြုံရေးကိုစိုးရိမ်ပြီးတင်းကျပ်တာတွေရှိနေတယ်လို့ထိုင်းပြည်သူတွေကြားမှာလည်းမြန်မာဘက်ခြမ်းတိုက်ပွဲတွေကနေထိုင်းဘက်ခြမ်းကိုလက်နက်ကြီးကြီးစံနေကြောက်ရောက်မှာကိုစိုးရိမ်တာကြောင့်
ในการเนี่ยเรามันนี่เองเป็นเต็งสาวในจ้าดูดีเลยสิเดี๋ยวสบีแม่สาวมาในไทยดูก็เปลี่ยนไปเลยมันนี่อะไรโอ้ดีมันแต่ไม่ได้ลงเล่นจีบีได้ขนาดที่ไทยสุดแต่เรื่องหัวเรื่องไทยดีสิบีการออกมาการบอลลูนดีทายดูได้ต้องจีนเนี่ยเนี่ยเปลี่ยนสูงจ้าแล้วตัวเราเป็นเรียนรับวิศวะเชียร์เนาะที่พิจารณาการที่ต้องยืนในจ้าในตาการเลยไทยในจ้าในตาการขนาดที่ชั่วที่เรียนงานพิจารณาการที่
เราอาสกี้อาเป็นเรื่องจริงอะไทยแบบว่าจ้าเลยจ้าล่าสิเลยบ่เนาะอะไรก็สูรุ่งเองยังไงตัวเจ้าหนี้ไปสุดไปด่าโดนนายการวิมาชีเดที่ด่าขันยาช่องปีด่าเลวอะไรบ่ทายอะไรอะไรตัวใหญ่เลยบ่จ้าเลยจ้าแข่งหัวจ้าเลยจ้าไหนเลยบ่เอาความจริงมาบักกันอ่ะโอ้ดีนักข่าวต่างอะไรที่แบบต่างจังหวัดอะไรต่างยี่เนี่ยไม่ชัดอาการเนี่ยที่เราเจอมันก็เลี้ยงอะไรแต่ดีนี่เลยทายปีเดียร์เราต้องจีนเลยบ่เนาะจะเอาตีอะไรก็
ยังนี่สักชาวยังนี่มาหรอไทยเนี่ยมาเนี่ยจะมีอะไรเนี่ยเมื่อสาวเนี่ยจะต้องเลี้ยงชาวเนี่ยเมื่อสาวมีอยู่เนี่ยยังจะพูดวันนี้ฮะยังมาเนี่ยเป็นการเลี้ยงลามะมีกูแล้วเนี่ยมาเกี่ยนเนี่ยชาวสังเกตบีแล้วตัวแล้วลารีกูยังจะเสียเนี่ยลารีกูตัวยาวอะไรถ้าเป็นไทยเนี่ยมาเนี่ยจะพบรามอยู่เนี่ยจะสังเกตอยู่เนี่ยตัวงาโตแล้วเนี่ยมาบ้าลงจงยี่ลีกูโตชาบีแล้วเนี่ยกูยายไปท้าบุไทยเป็นการสังเกตทางจังกูเลยตัวยา
Nyari Seyo Net, Time Bet Tea, Posan Kuta Nirari Shini de Lule, Nyari Dita Ganiga, Yopia Barishin.
Time Yaman is up, Yamananga Chama got Taipodi Jow, Tining and Drama, Lunjuri, Dumi Chatara Jango, Mae, Matin people get up. Tarasino Kunas in the Jara got a view, Yama Sisi, Potuni Yabin Tolun Jedi Pibare, a Kuro Pakam, you, Miburania, got digging along to show Taman Dushi at the ring of Dimjabame. ကချင်းပြည်နယ်ဖားကံမြို့နယ်ကမနာမော်မှာမြေပြူပြီးရေလိုင်းရခတ်တာကြောင့်ပျောက်ဆုံးနေတဲ့သူတွေကိုဒီကနေ့ဆက်လက်ရှာဖွေတာမှာနောက်ထပ်အလောင်း၈လောင်းထပ်မံတွေ့ရှိပါတယ်။ပျောက်ဆုံးစီးရင်ပေးသွင်းထားတာ36ရှိပြီးလောလောဆယ်မှာတော့36လောင်းရှာဖွေတွေ့ထားတာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့ဖားကံဒေသနောက်ဆုံးအခြေအနေသတင်းကိုအခြေခံပြီးတော့ကုသင်းထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ။ဖားကံမြို
င်းရေကန်အတွင်းမှာမျောပါပျောက်ဆုံးခဲ့တာပါ။အင်္ဂါနေ့ကတော့ဒေဆုံးသူတွေရဲ့အလောင်း25လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီနေ့မှာ7လောင်းထပ်မံတွေ့ရှိတဲ့အကြောင်းအခင်းဖြစ်ပွားတဲ့နေရာကိုရောက်နေသူတယောက်က VOA ကိုပြောပြပါတယ
်။ဒီနေ့ကအနောက်ထပ်အလောင်း7လောင်းထပ်တွေ့တယ်။ဒါဆိုရင်မနေ့က25လောင်းနဲ့ပေါင်းလိုက်ရင်33လောင်းရှိဒီနေ့ရှိတွေ့ရပါတော့။အနောက်ထပ်ဟိုဆက်ရှာနေသေးတယ်။ဘယ်လိုဆိုရဒီဖက်ကန်တမျိုးလုံးကလူမှုကေဆယ်အသင်းတွေပေါ့နော်။အဲ၃ရက်စတိုက်ရှိသူတို့ဂျိုးဆိုင်ရှာဖေးလုပ်ဝင်ကြပါတော့သူတို့ဆိုတော့33လောင်းတော့တွေ့ထားပြီပေါ့တချို့ဟိုအလောင်းမတွေ့သေးရဲ့အဲအလောင်းပန်ရှင်ရဲ့လဆောက်နေရာရှိရပါတော့
အလားတူဖားကန်းပြုတ်နေရဂူကြီးကေဇယ်ရေးဖွဲ့ဝင်ပြောက်ကလည်းပျောက်ဆုံးနေသူတွေရှိနေသေးတဲ့အတွက်ရှာဖေးကေဇယ်ရေးတွေဆက်လုပ်နေတဲ့အခြေအနေကိုအခုလိုပြောပြပါဗျာဒီန
ေ့25လောင်းဒီနေ့7လောင်းဒီလို30လောင်းနှစ်နာရီလောက်တက်ကြလေကျွန်တော်တို့7လောင်းမြောက်တွေ့ပြီခုတော့ပေါ်လာခြင်းရှိဘူးကျွန်တော်တို့ဆောင်နေတော့ဟုတ်တယ်ဆိုရင်ကတော့36ဦးပေါ့
36ယောက်ကပျောက်ဆုံးနေတဲ့အကြောင်းသတင်းပို့တဲ့စင်းသာဖြစ်ပြီးစီးရင်ပေးသွင်းသူမရှိဘဲပျောက်ဆုံးနေသူတွေလည်းရှိနေတာကြောင့်ပျောက်ဆုံးသူရေအတွက်ဟာ40ကျော်နိုင်တယ်လို့ဒေသခံတွေကပြောပါတယ်ဖားကံမျိုးတွေကကျောက်စိမ်းမော်ရီမှာမြေပြိုတဲ့အတွက်ဒေဆုံးမှုတွေမကြကနာဖြစ်ပွားလေရှိပါတယ်2015ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိအနည်းဆုံး18ကြိမ်ဖြစ်ပွားခဲ့ပြီးစီးရင်ကောက်ယူရရှိတဲ့ဒေဆုံးသူစုစုပေါင်း990ကျော်ရှိပြီဖြစ်ပါလေအဆိုးဆုံးမြေပြုံမှုကတော့2020ခုနှစ်ဇွန်လနေ့မှာဖြစ်ပွားခဲ့တဲ့ဝေခါမော်ပြိုကျမှုပါအဲ့ဒီဖြစ်စဉ်မှာတည်ဆုံးသူ182ယောက်ရှာဖွေတွေ့ရှိခဲ့ပြီးပျောက်ဆုံးသူ19ဦးရှိခဲ့ပါလေဖားကန်ဒေသမှာအခုလိုလူတွေတည်ဆုံးရတာဟာအစိုးရဆက်ဆက်သားမကကချင်လက်နက်ကိုင်အဖွဲ့နဲ့ကုမ္ပဏီကြီးတွေကတာဝန်ယူမှုတာဝန်ခံမှုမရှိဘဲကြောက်စိမ့်သူပေါ်တာကြောင့်ဖြစ်တဲ့အကြောင်းကချင်လူထုအခြေပြုအဖွဲ့16ဖွဲ့ပါဝင်တဲ့ကချင် National Forum ကထောက်ပြထားပါတယ်ဒီလိုဖြစ်ဆိုးတွေထပ်မံမကြုံတွေ့စေဖို့အတွက်ကြောက်စိမ့်သူပေါ်ရာနဲ့စီမံခန့်ခွဲဓာတ်တွေကိုစနစ်တကျလှုပ်ဆောင်ဖို့လိုတဲ့အကြောင်းလဲကချင် National Forum ကတိုက်တွန်းထားပါတယ်ခင်ဗျာ
ဖားကံမြေပြိုတဲ့နေရာကနေဒီကနေ့အလောင်းတွေထပ်မံတွေ့ရှိတဲ့သတင်းကိုကိုသင်းထိုင်ဦးတင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်အတန်းကနေပုံထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့မှာခင်ဗျာ
VOA American အတန်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြားရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကြီးကျမတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
တော်ရရှိနေခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့အက်ဒီတာနဲ့ဆွေးနွေးကန်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ပြပေးသွားဖို့ရှိပါတယ်ဒါတွေမတင်ဆက်ခင်အခုအရင်ဆုံးချင်းပြည်နယ်အတွင်းမိုးသည်ရေကြီးမှုတွေကြောင့်မြေပြွမှုတွေဖြစ်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ချင်းပြည်နယ်မတူပီမြို့မှာမိုးရွာသွန်းတဲ့အရှင်ကြောင့်ရေကြီးမြေပြွတာတွေရှိနေပြီးနောက်ဆက်တွဲမြေထပ်ပြွနိုင်တဲ့အန္တရာယ်ကြောင့်မတူပီဟာခါလမ်းမအသွာအလာတွေမလုတ်ကြဖို့ဒေသခံကာကွယ်ရေးအဖွဲ့တွေကသတိပေးထားပါတယ်မြေပြိုတဲ့လမ်းပိုင်းကမတူပီမြို့အတွက်ကုန်စည်စစ်စစ်နဲ့အဓိကလမ်းကြောင်းတွေဖြစ်လို့မြို့ရင်းကုန်စည်ပြတ်လတ်မှာကိုလည်းစိုးရိမ်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမအေးတန္တကျော်ကတင်ပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်မှာအခုလပိုင်းနဲ့မိုးရွာသွန်းတဲ့အချိန်ကြောင့်မတူပီဟာခါကားလမ်းမတချို့နေရာတွေမှာမြေပြိုပြီးတော့ပျက်စီးတာတွေဖြစ်နေလို့ခီးသွားလာတာမျိုးမလုပ်ဖို့ကိုမတူပီမြို့နယ်ကာကွယ်ရေးအဖွဲ့ CDF ကထုတ်ပြန်ထားပါတယ်သွားလာလို့မရလောက်အောင်လမ်းမအခြေအနေဆိုးရွားနေလို့မတူပီ CDF ကတာဝန်ရှိသူတူအခုလိုပြောပါတယ
်ပြိုပစ်နေတဲ့နေရာကတော့ဒီမတူပီနဲ့ဒီဟာခါလမ်းအကြားပေါ့ရကမ်းမြောင်နဲ့လုံထိုးရွာအကြားပေါ့ဒီ၄၀လောက်ရှိတဲ့လမ်းကိုလုံးဝတောင်ကျရေကြောင့်အကုန်လုံးပျက်စီးသွားတာရှိတယ်လုံးဝကျူးပြီးလုံးမရတဲ့နေရာတနေရာပေါ့ဒီပင်ကြတဲ့နေရာတွေကတော့ရှိသေးတယ်မိုးတာဆက်လက်ဒီတပတ်နှစ်ပတ်တော့ဆက်လက်ရွာရင်တော့ကျိုးမြဟာတွေရောတော်တော်လေးများတယ်ဆိုတော့တောင်ကျရေတွေကညောင်းမှမစည်းစင်းတော့ပင်နဲ့ညောင်းတွေအကုန်လုံးပိတ်တော့ကားလမ်းတိုင်းပဲဒီရေရစီစင်းနေတော့လမ်းတော့တော်တော်လေးပြစ်တဲ့နေရာတွေတော်တော်လေးများတယ်ဆိုပြီ
းအခုပြည့်စင်းနေတဲ့လမ်းတွေကိုရှောင်ကွင်းပြီးတော့သွားလာဖို့ကလည်းလောလောဆယ်အဆင်မပြေတဲ့အကြောင်းဆိုပါတယ်မတူပီမြို့ရင်းထဲမှာကုန်စည်စီးဆင်းနိုင်ဖို့မင်းတက်လန်းနဲ့ဟာခါလန်းကိုအဓိကထားအသုံးပြုနေရတာပါတိုက်ပွဲအခြေအနေတွေကြောင့်မင်းတက်လန်းမှာခီးတဲ့ကားတွေပဲအသွာလာများပြီးတော့ကုန်စည်အတွက်ကဟာခါလန်းကိုအဓိကအသုံးပြုနေရတာလို့ပြောပါတယ်အခုလိုမျိုးမြေပြိုပြီးတော့လမ်းပြတ်တာတွေရှိနေလို့ဒေတာရင်းမှာကုန်စည်ပြက်လက်မှာစိုးရိမ်နေရတယ်လို့လည်းမတူပီ PDF တာဝန်ရှိသူကပြောပါတယ
်ဒီမိုးတွင်းဆိုရင်တော့မအရင်ကမင်းတက်လန်းနဲ့တရက်နှစ်ခီးကိုဒီဟာခါလန်းကနေတော့အခုသုံးလရက်လောက်ကြာတယ်ဆိုတော့နောက်ခုလမ်းပြတော့လုံးဝဒီရှေ့တိုးလို့မရနောက်ဆိုးလို့မရအခြေအနေတွေဖြစ်လာတော့မြို့ပေါ်နေပြည်သူတွေတော်တော်တော်လေးအခက်တွေ့မှာဆိုတော့ကုန်စည်ရတက်တာကတော့ထားလိုက်ပါအောင်လုံးဝကိုဒီကုန်စည်ရတော့ကုန်ပစ္စည်းရရောက်နိုင်တော့မှမဟုတ်ဘူးဆိုတော့မင်းတက်လမ်းကိုပဲကျွန်တော်တို့ဘယ်လိုနည်းနဲ့အပြန်အသုံးပြုမလဲဆိုတဲ့ဟာဒီတော့ဒါရှိလိမ့်မှာပေါ့ဒီမင်းတက်လမ်းဖက်ကလည်းအခုပြတ်တာတွေတော်တော်လေးများတော့ပြည်သူတွေတော်တော်တော်လေးဒုက္ခရောက်မှာဟုတ်ကဲ့
ပြစီသွားတဲ့လမ်းတွေကိုပြုပြင်မှုကကုန်ကြစီအတော်လေးများလို့လက်တလုံးမှာပြင်ဆင်မှုမတက်နိုင်ပေမဲ့ကုန်စီပြန်ဝင်အောင်လို့နီလန်းရှာစီစဉ်ဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်ဒီကနေ့မတူပီလမ်းမှာသွားလာခဲ့တဲ့သူတို့ကတော့ခက်ခဲခဲသွားလာခဲ့ရကြောင်းခုလိုပြောပါတယ
်လမ်းကတော့တတော်ကိုဆိုးတယ်ဗျာဒီလမ်းပိုင်းကလေဒါကြောင့်လည်းဆိုတော့လမ်းတွေကတအားပြူတယ်ဒီတော့မှဒီဆပ်နဲ့ဒီတော့မှမဖြစ်သလိုဒီနေ့မနေ့မှပြန်လာတာမြေပြူသားတော့ဒီဟုတ်ပါဗျာတော့ရှောက်ပြေပြူတာပေါ့အလင်းနဲ့အများပေါ့နော်ဟိုကားသမားကြီးကလည်းတွိုင်းလာရင်းနဲ့ဇွားလူကြီးအပူကြီးခေါ်အဲ့လိုပေါ့ကြီးကြီးကြီးကိုအပူကြီးခေါ်ပြီးတော့မှတွားလို့ရအောင်ဖြည့်ချင်းကြတဲ့ကြံစည်တာရှိတယ်ပေါ့ဗျာတခြားလမ်းကြောင်းကိုရွေးလို့မရဘူးဗျာဘာကြောင့်လဲဆိုတော့ဒီတလမ်းမျက်စီတာဆိုတော့လေဒီတန်းကြောင်းပေါ်မသွားရင်ဘယ်လို့မှသွားပြန်လမ်းမရှိဘူးပြောတယ်အဲကျွန်တော်တို့သွားတော့ဒီလိုပေါ့ဗျာသွားပြီဆိုတော့လေဒါကားလေးနဲ့ဆိုတော့မလွတ်တဲ့နေရာကြီးကြောက်ခဲကြီးဆင်းဖဲဆိုဆိုတော့တော့လုံးကြီးကြီးပြိုကြတာဒီပါဒီအဲ့လိုလူကြီးနဲ့ဝိုင်းဖယ်ပြီးဆက်မနောတာပေါ့
ချင်းပြည်နယ်မှာမိုးကြီးပြီးတော့တောင်ကျရေကြောင်ကားလမ်းမြေပြိုတာနဲ့လမ်းပိုင်းပျက်စီးတာတွေရှိနေလို့ဟာခါမတူပြီလမ်းအသွာလာတွေမလုပ်ဖို့ကိုသတိပေးထားတာပါအခုဩဂုတ်လတွေမှာမိုးများတဲ့အချိန်ကြောင့်မြန်မာနိုင်ငံတဝန်းအနှိမ့်ပိုင်းဒေသတွေမှာရေကြီးရေရှမ်းတဲ့တန်းကြုံတွေ့နေရသလိုအထက်ပိုင်းဒေသတချို့မှာလည်းတောင်ကျရေကြောင်လမ်းပိုင်းပျက်စီးတာတွေရှိနေတာဖြစ်ပါတယ်
ချင်းပြည်နယ်အတွင်းမိုးတဲရေကြီးမှုတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲနေတဲ့အကြောင်းကိုမအေးတန္တကျော်တင်ပြပေးခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့အက်ဒီတာနဲ့ဆွေးနွေးခွင့်အစီအစဉ်နဲ့စပါမယ်အရေးပေါ်ကာလသတ်မှတ်ချက်တိုးချဲ့လိုက်တာဘာကြောင့်လဲဘာတွေဆက်ဖြစ်လာနိုင်တယ်လဲဆိုတာကိုမမြတဲ့စင်အောင်ကအက်ဒီတာဦးကျော်စံတာကိုမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါအမြဲရှင်
ဟိုစစ်ကောင်စီကဒီရပိုင်းအတွင်းမှာပဲပေါ့နော်နိုင်ငံတော်အရေးပေါ်ကာလကိုထပ်ပြီးတော့တက်တန်းတူးလိုက်ပါတယ်နိုင်ငံတည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်လိုအပ်လို့တက်တန်းတူးရတာလို့ပြောပါတယ်ဒီပေါ်မှာဘယ်လိုသုံးသပ်ပေးပါမလဲ
နိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိသေးဘူးဆိုတာမှန်ပါတယ်ဒါပေမဲ့မြန်မာမိကောင်ကအဲ့လိုနိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိအောင်ဘယ်သူကလုပ်နေရလဲဆိုတဲ့ဟာအဓိကကြမ်းမဲ့မိကောင်ဖြစ်တယ်လို့ထင်ပါတယ်ပထမဦးဆုံးက2020ရွေးကောက်ပွဲပြီးတော့ဒီမိုကရေစီလမ်းကြောင်းဟာပုံပြီးပြင်ပလာမယ်ရှေ့ကိုအေးချမ်းဆက်သွားမယ်လို့ရက်ပြောလင်းထားရတဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာအဲ့ဒါကိုဖျက်သိမ်းပြီးတော့သူတို့အာဏာသိမ်းလိုက်တဲ့ကနိုင်ငံတော်တည်ငြိမ်အေးချမ်းမှုကပြတ်ပြတ်သွားခဲ့ပြီဖြစ်ပါတယ်ဆိုတော့အခုလည်းပဲနိုင်ငံတော်တည်ငြိမ်အေးချမ်းမှုကမရှိတာအမှန်ပါပဲသူတို့တည်ငြိမ်အေးချမ်းအောင်တစ်ခုမှလုပ်တာမှမရှိတာသူတို့လုပ်နေသမျှဟာနိုင်ငံတော်တည်ငြိမ်အေးချမ်းမှုနဲ့ဆန့်ကျင်တဲ့ကိစ္စတွေလို့ပြောချင်ပါတယ်ဥပမာအဖြစ်သူတို့မတရားအာဏာသိမ်းခဲ့တာကိုသူတို့ကဥပဒေနဲ့ညီလုတ်တယ်လို့ပြောတယ်လက်မခံတဲ့လူစုသမျှကိုသူတို့ဟာရန်သူလိုသဘောထားပြီးတော့အကြမ်းဖက်ပြီးတော့နှိပ်ကွပ်နေတယ်ဆိုတော့ဘယ်လိုမှတည်ငြိမ်အေးချမ်းလာစရာအကြောင်းမရှိဘူးလို့ထင်ပါတယ်ဆိုတော့ပြန်ကောက်ရရင်တော့တည်ငြိမ်မှုအေးချမ်းမှုမရှိအောင်မရှိဘူးဆိုတာမှန်တယ်မရှိအောင်လုပ်နေတာကဘာတူလဲဘာကြောင့်လဲဆိုတာကိုစစ်ဆေးရမှာလားဖြစ်တယ်လို့ထင်ပါတယ
်အဲဒီ2021 April လကအရေးပေါ်ကာလတက်တန်းကနှစ်နှစ်ထက်ပိုပြီးတော့မကြနိုင်တော့ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့ပြောခဲ့ဘူးပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာဒီအေးပေါ်ကာလကို6လတက်တန်းနှစ်ချိန်တိုးနိုင်တယ်လို့ဖော်ပြထားပါတယ်အဲ့တော့ဒီပေါ်မှာရောဘယ်လိုပြောချင်ပါလဲ
အာ2008ဖွဲ့စည်းပုံကို၌ကသူတို့စစ်တပ်လူချင်းတလူဆွဲလို့ရအောင်လုပ်ထားတဲ့ဖွဲ့စည်းပုံလို့ပြောရမှာဖြစ်ပါတယ်သူတို့စစ်အာဏာတစ်တက်ကိုအာဏာတွေအများကြီးပေးထားတယ်ဒီဥပဒေရဆိုရင်သူတို့လိုချင်တဲ့အာဏာတွေအကုန်လုံးယူထားပြီးဖြစ်တဲ့အတွက်ကြောင့်စစ်တပ်ကနောက်ထပ်အာဏာသိမ်းချင်မရှိတော့ဘူးဆိုပြီးတော့ကိုတွက်ခတ်ရတာလေဒီလိုပါလေအဲ့ဒါကိုလည်းသူတို့နောက်သူတို့လိုချင်တဲ့လုံးလုံးများတဲ့ခါကျတော့အဲ့ဒါကိုဖျက်တယ်သူတို့ပြဋ္ဌာန်းထားတဲ့ဥပဒေရရွေးကောက်တင်မြှောက်ထားတဲ့သမ္မတကိုပဲအိမ်သွားပြီးတော့အတင်းလက်မှတ်ထိုးခိုင်းမထိုးဘူးညတော့ဖမ်းဆီးခေါ်ဆောင်လာတယ်ပြီးတော့ထောင်ထဲထည့်တယ်နောက်သူတို့ကတက်ပြီးတော့အစိုးရဖွဲ့တယ်ဆိုတော့ဒါရီယာရော2010ဖွဲ့စည်းပုံနဲ့ညီရက်လားဆိုတော့လည်းမေးရစီပါတယ်ဆိုတော့အခုလည်းပဲသူတို့က2010ကိုပဲကိုးကားပြီးတော့ဒီဥပဒေရလုံနေပါတယ်လို့ပြောတယ်အဲ့ဒီမှာလည်းတနေရာမှာ6လနှစ်ချင်းနဲ့မတူရဘူးပြောတယ်အခုလည်းအချင်းချင်းတူလာခဲ့တယ်အမေခအိမ်မှာခါသမန်ချင်းနေမှာဆိုတာထပ်ထားတဲ့အတွက်ကြောင့်သမန်မဟုတ်တဲ့အတွက်ကြောင့်တူရဲဘာညာပြောနေတော့ဒီတံတရားဘယ်တော့ပြီးမှမဟုတ်ပါဘူးသူတို့ပဲအကြောင်းပြပြီးဆက်တွဲနေမှာပဲလို့ယူဆပါတယ်သူတို့အနာသိမ်းထားသမျှလည်းပဲဘယ်တော့မှသမန်ချင်းနေဖြစ်လာမှာမဟုတ်ပါဘူးဘုဒ္ဓဇော်မင်းထွန်းကပထမဆုံးတပည့်တွေနှစ်နှစ်ပဲတက်ပူပြီးမကြနိုင်ဘူးပြောတယ်တကယ်တော့အနာသိမ်းပြီးနောက်မှသူတို့ကျန်တဲ့တစ်နှစ်ထိန်ထားမယ်လို့ပြောတာပါဆောက်တော့အဲ့တော့နှစ်ဖြစ်သွားတယ်သူတို့စကားကိုလည်းမယုံကြဘူးနောက်တစ်ခါကူထပ်တက်ပဲတိုးလာတယ်ဆိုတော့သူတို့လူချင်းသူတို့တိုးနေမှာပဲဒီကိစ္စကတော့ဆိုတော့သူတို့ရွေချက်ကတော့ဘာဖြစ်နိုင်လဲဆိုလို့ရှိရင်အာ2020နဲ့လေးကြရင်2020ဒုံကလုခဲ့ရွေးကောက်ပွဲစက်တန်းဟာ၄နှစ်ကြာသွားပြီဆိုတော့အဲ့ရွေးကောက်ပွဲရလဟာဒါပြီးဆုံးသွားပြီလေ expire ဖြစ်သွားပြီဆိုပြီးတော့တမျိုးတမျိုးများလှည့်လာလိမ့်မလားအဲ့ဒါကြောင့်သူတို့ဟာတက်တန်းအကြောင်းမျိုးမျိုးပြပြီးတော့တူးတူးနေတာဖြစ်တယ်လို့သုံးသပ်မှာဖြစ်ပါတယ
်ဒါပေမဲ့အခုအနေထားပါဟိုစစ်ကောင်စီအနေနဲ့ထပ်ပေါက်ပိတ်နေတဲ့အနေထားမျိုးလို့လည်းပြောလို့ရပါတယ်เนาะနောက်ဟိုနိုင်ငံတကာဖိအားတွေကလည်းတစ်ဖက်အဖက်ဖက်ကနေပြီးတော့ပေးနေတဲ့အချိန်မျိုးမှာဒီလိုတက်တန်းထပ်တိုးလိုက်တာပို့ပြီးတော့ဂျင်းတဲ့ချက်ထဲကိုရောက်မသွားနိုင်ဘူးလား
အာညာရှင်ကအာထပ်ပေါက်ပိနေအနေထားဆိုတော့ထပ်ပေါက်ပိနေတာမှန်ရလားထပ်ပေါက်မရှိဘူးလားသူတို့ကနေကထပ်ပေါက်ကိုမှမထွက်တာလို့ပဲကျွန်တော်ပြောချင်တယ်ထပ်ပေါက်ပိနေသလားအဲ့ဒါမေးစရာသိဒီမှာလည်းမေးခွန်းတစ်ခုဖြစ်ပါတယ်သူတို့ထွက်ချင်ထွက်လို့ရသားပဲသူတို့ကနေကထပ်ပေါက်ပိတာကိုလူချင်နေသလားစောစောကပြောသလိုပေါ့ထပ်ပေါက်ပိထားရင်သူတို့အာဏာသုံးရလုံပေါ့ဥပဒေပြည့်ရတရားစီရင်ရေးအုပ်ချုပ်ရေးအကုန်လုံးကိုသူတို့ပဲချုပ်ကံပြီးအာရရှင်စတင်တဲ့ထင်သူလို့လို့ရနေရပဲစီးပွားရေးကအစဆိုတော့သူတို့ဒီအခြေအနေမျိုးကိုသူတို့နှစ်သက်နေလို့တင်းမင်းတကမထွက်တာထွက်ပေါက်ပေးအောင်သူတို့လုပ်နေတာလို့လည်းပဲတစ်ဖက်ကစဉ်းစားလို့ရတယ်ဆိုတာပြောတာပါเนาะဆိုတော့လူတချို့ကတော့ထွက်ပေါက်ပိတ်တယ်ထွက်ပေါက်ပိတ်တယ်သုံးသပ်ကြတယ် yes အဲထွက်ပေါက်ပိတ်တယ်ဆိုတဲ့သုံးသပ်ချက်နဲ့အတူတစ်ဖက်မှာလည်းပဲထွက်ပေါက်ပိတ်အောင်သူတို့လုပ်ပြီးတော့သူတို့ထင်ရကိုလုပ်နေတယ်ဆိုပြီးတော့စဉ်းစားစရာလည်းဖြစ်လာပါတယ်ဆိုပိုးပြီးဂျင်းတဲ့ကြက်ထဲမရောက်မလာဘူးလားအခက်ခဲမှန်ပါတယ်တကယ်အခက်ခဲပို့တွေ့လာမှာပြည်သူလူထုသာဖြစ်ပါတယ်သူတို့အတွက်အခက်ခဲပါမှမတွေ့ပါဘူးသူတို့လုံချင်တာလုံနေတာပဲသူတို့လုံလို့ရပါတယ် ဒါပေမဲ့ပြည်သူလူထုမှာစားဖို့နေရဒုက္ခဒါဒီမကျေနပ်တဲ့စနစ်လောက်မှနေရတာအနာရှင်လောက်မှနေရတာနောက်ပြီးတော့အိုးအင်းဆုံးပြပြီးထွက်ပြေးရတာသာတော့ပဲမြတ်တကွယ်မိသားစုတွေနဲ့သသမိနဲ့ဝေးခွာအများကြီးဒုက္ခတွေကြုံရပါတယ်ဆိုတော့ပြည်သူကတော့ဂျင်းတဲ့ကြက်ထဲကိုဆက်ပြီးရောက်နေမှသိကြတယ်သို့တော်လည်းပဲစစ်ကောင်စီရောက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
အခုဒီချိန်နဲ့ဆိုရင်ပေါ့ဒါဒီလိုအရေးပေါ်ကာလကိုတက်တန်းတိုးလာတာ၄ချိန်ရှိပါပြီဒီလိုအချိန်ချင်းတိုးနေတာကအဖြေပါလားဒီလိုတိုးလိုက်တဲ့အတွေ့တစုံတရာတိုးတက်မှုရှိလာမှာလားအဲ့ဒါအဲ့ဒီပေါ်မှာရောဘယ်လိုပြောပြချင်ပါလဲ
တိုးတက်မှုကအဲ့ဒီတော့တကယ်တမ်းတိုးတက်မှုရှိလာမလားဆိုရင်ပထမတစ်ချိန်တည်းဒုတိယတစ်ချိန်တဖြည်းဖြည်းတိုးတက်လာတာရိပ်မြင်ခဲ့ရတယ်ဆိုရင်တော့နောက်လည်းပဲဆက်လက်ပြီးတိုးတက်လာမယ်လို့ကျွန်တော်မျှော်မှန်းနိုင်တယ်ပေါ့အခုမစင်တန်းရှင်ကြည့်ပါမျက်စင်နော်ဟိုလုံးကစပြီးတော့သင်ခဲ့တဲ့အချိန်နဲ့အခုနဲ့ပိုတိုးတက်လာသလားပိုပြီးတော့ဆုပ်ဆုပ်ဆုပ်ဆုပ်ဆိုးရွားကြဆင်းသွားတယ်ဆိုတော့ပထမတစ်ချိန်တည်းဒုတိယတစ်ချိန်မှာပိုဆိုးတယ်တတိယတစ်ချိန်ပိုဆိုးတယ်ဆိုတော့တစ်ချိန်ပိုဆိုးနောက်တဖြည်းဖြည်းတော့တက်မလာအဲ့ဒီတော့ဆိုတော့စဉ်းစားကြတက်ပြီးတော့လွယ်ကူတဲ့သုံးသပ်ချက်ပါပဲ very simple logic ပေါ့ဆက်ပြီးတော့ကြားမဲ့အခြေအနေရှိတယ်လို့ပြောရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြောရတာလည်းပဲသိအဆိုးမြင်တာပဲလို့ပြောခံကြဝေဖန်လည်းခံရမှာပါပဲတကယ်တော့တကယ်တမ်းစဉ်းစားကြည့်ရင်လည်းပဲရင်းနာစရာကောင်းတဲ့အခြေအနေအခြေအနေဆက်လက်ပြီးတော့ကြာဆင်းသွားမဲ့အခြေအနေတွေ့နေရပါတယ်တွေ့တက်လာစရာတော့မမြင်ပါဘူ
းအဲ့ဆိုရင်ဒီလိုကြာဆင်းသွားတဲ့အခြေအနေကနေပြီးတော့ပြန်ပြီးတော့ဟိုတိုးတက်လာအောင်ပြေလည်လာအောင်ဘယ်လိုနည်းလမ်းရှိပါမလဲ
သိလွယ်ကူပါတယ်နည်းလမ်းဟာဒါစံတရှိရင်နီလန်းဖြစ်တာပဲလေဆိုဝေးစီဝေးစီရယ်ဆိုတာသိကြပါရယ်ပထမဆုံးကဒါ violence ကိုရက်လိုက်အကြမ်းဖက်မှုတွေကိုရက်လိုက်ရက်လိုက်ပြီးတော့မတရားဖန်ဆီးထားတဲ့လူတွေထောင်ချတဲ့လူတွေလွှတ်လိုက်ပြီးတော့သဘောယိုနဲ့တွဲဆုံဆွေးနွေးလိုက်ပေါ့အခြေအနေမှန်ကိုလက်ခံပြီးတော့ဒါကျွန်တော်ရဲ့အမြင်နဲ့ကနိုင်ငံတကာကလည်းဒီအတိုင်းအာဆီယံမူငါချက်ကလည်းဒီဟာကိုပဲအဓိကသလိုပြောထားရတာဖြစ်ပါတယ်ဒါကိုတွဲဆုံဆွေးနွေးလုပ်ပါဒီလိုလွှတ်ပါဒီလိုလုပ်ပါစစ်ကောင်စီကမှမလိုက်တာလားဘယ်တတ်နိုင်မလဲဆိုတော့သူတို့တည်းထွက်ပေါက်ရှိတယ်သူတို့ဆိုတော့ဒီဟာထွက်ပေါက်ပါပဲဒီဟာကိုသွားလိုက်ရင်လွယ်လွယ်လေးပါပဲဆိုတော့သူတို့မလုပ်တာကတော့လွယ်လွယ်လေးဆိုတော့လမ်းစားပွင့်သွားမှာပေါ့လေနှိမ့်နှိုင်းရတာကတော့အများကြီးအခက်အခဲရှိမှာပါဒါကဒီလိုထိုင်ပြောနေုံနဲ့ပြည်တဲ့ကိစ္စတော့မဟုတ်ပါဘူးအများကြီးသူတို့ချိန်ယူနိုင်ရမယ်ဒါပေမဲ့လုံနိုင်တဲ့နီလန်ရှိနေပါတယ်အဲ့လိုလုံရင်ဖြစ်မယ်မလုံဖဲနဲ့နေပြီးတော့ဒီလိုကျင်းလေးကြက်ထဲမှာပဲသူတို့ဆက်နေမယ်အနာထက်ပြီးတော့ထိန်ချုပ်ထားမယ်သူတို့စက်တန်းနေကျင်တဲ့အထိဆိုရင်တော့ဘယ်လုံးမတက်နိုင်မှာမဟုတ်ဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ
်နောက်ထပ်မေးချင်တာတစ်ခုကပါဟိုဒီချိန်နဲ့တိုက်ဆိုင်ဆိုင်ပေါ့နော်ဘာသာရေးအခမ်းအနားတွေလှုပ်လာတာလည်းရှိပါတယ်ဒီလိုအခမ်းအနားတွေလှုပ်လာတာဟာတကယ်ပဲတိုက်ဆိုင်မှုလို့ဆိုနိုင်မှာလား
အဲ့မှာလည်းတိုက်ဆိုင်မှုလို့ဆိုနိုင်ပါတယ်သို့တော်လည်းပဲတိုက်ဆိုင်အောင်တမင်တကာလှုပ်တယ်လို့ဆိုရင်ပုံမှန်နိုင်မယ်လို့ပဲပြောချင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဘာသာရေးနဲ့လှုပ်ပြခြင်းအပြင်သူတို့လူရက်ကိုလူလူပို့ပြီးတိမ်ညွတ်လာမယ်ဆိုတဲ့ဆန္ဒမျိုးသူတို့ပြောလင်းချက်မျိုးရှိပါလိမ့်မယ်ဘာသာရေးကိုနိုင်ငံရေးအတွက်မဆုံးရဘူးလို့တော့အတိအကျပြောဖို့ခက်ပါတယ်ဒါ theory ရဲ့အများကြီးပါပဲတချို့ပုဂ္ဂိုလ်တွေဆိုရင်ဘာသာရေးနဲ့နိုင်ငံရေးကိုခွဲပြလို့မရဘူးပြောတဲ့ပညာရှင်အများကြီးပါကျွန်တော်စိတ်ထဲမှာစွဲနေရမဟာမဂန္ဒီရဲ့ပြောကြားချက်တစ်ခုဖြစ်ပါတယ်ဘာသာရေးဟာနိုင်ငံရေးအတွက်သိအဆုံးကြရတယ်ဘာသာရေးကစွန့်စင်တဲ့စိတ်ပန်းဆိုင်ရာနူးညံ့သိမ်မွေ့တဲ့စိတ်ထားသဘောထားကြည့်မှု characteristic တွေဘာသာတရားတိုင်းမှာသင်ပြထားတာရှိပါတယ်ဆိုတော့ဒီဟာတွေကိုယူပြီးတော့နိုင်ငံရေးမှာသုံးနိုင်တော့စိတ်အဆုံးတရပေါ်လေဆိုတော့အဓိကအရေးကြီးတာကတော့ဒီဘာသာရေးကိုအသုံးချတာဟာစိတ်ကောင်းစေတနာနဲ့အမှန်အတွက်အသုံးချသလားသူတို့မဟုတ်သူလုပ်ချင်တာမတရားလုပ်ဖို့အတွက်အသုံးချသလားနမူနာတစ်ခုပြောမယ်စိတ်ထဲမှာပေါ်လို့ခက်ကြမ်းဖြစ်ကောင်းလဲသီးခံပေါ်လေဟိုကဆက်တန်းစင်မင်းကိုလာသက်တဲ့သွန်နှုတ်သူဟာသင်္ကန်းကြီးကိုယုံလာခဲ့တာပဲဆိုတော့ဒီလိုကြီးဒီမျိုးမှာသင်္ကန်းကိုယုံပြီးတော့ဘာသာရေးကိုအသုံးချရဲဆိုတော့လုံးဝမဖြစ်တင်တဲ့ကိစ္စပါသို့တော်လည်းပဲတကယ်တမ်းကောင်းအောင်လုပ်တဲ့အချိန်မှာဘာသာရေးအခမ်းအနားလုပ်တဲ့ဆရာတော့ဘာမှပြောစရာမရှိပါဘူးဆိုတော့အခုကတော့သူတို့ကတမင်တကာရည်ရွယ်ချက်နဲ့တိုက်တဲ့ဆိုင်လုပ်တာဖြစ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်စိတ်စိတ်နာပေါ်မှာအများကြီးမူတည်လိမ့်မယ်လို့ပဲပြောချင်ပါတယ်ပြောစရာ
အဲ့တော့ဒီလိုလုပ်တော့ကောဟိုဒီပေါ်မှာထိရောက်မှုရှိပါမလားတစုံတရာပြည်သူကလက်ခံလာပါမလ
ား။ Yeah အဲ့ဒါအရေးကြီးဆုံးပြောမယ်ပြည်သူလူထုကလက်ခံရင်ဖြစ်မယ်ဆိုကုနာပြောတဲ့အခြေအနေကပြည်သူတွေကလက်ခံမလားအဲ့ဒါကအဓိကပါပဲပြည်သူကလက်ခံတယ်ဟာကောင်းတဲ့အလုပ်ပဲဒီဟာပြင်ကောင်းတယ်လို့ယူဆရင်တော့လက်ခံမယ်ဒါပေမဲ့လက်ရှိအခြေအနေမှာတကယ်တမ်းသူတို့အတွက်အကျိုးကျေးဇူးကောင်းတာတွေတစုံတရာခံစားနေရတယ်ဆိုရင်တော့ပြည်သူကတော့ကောင်းတယ်လို့ သာဓုခေါ်ကြမှာပဲဆိုတော့အခုကပြည်သူတွေဘယ်လိုခံစားနေရလဲဆိုတာသိရတဲ့အတိုင်းပါပဲဆိုတော့ပြည်သူဆုံးဖြတ်ရမယ်အဆုံးဖြတ်တာဖြစ်တယ်လို့ပြောပြချင်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဦးကျော်စံသာရှင
်ဟုတ်ကဲ့ကျေးဇူးပါမကောင်းမြင်တလွန်ရများကြက်လိမ့်မလားလဲစူတထိတ်နေလို့ရတဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီနေ့ရတော့
ဦးကျော်စံသာနဲ့မမညာတဆင်အောင်လို့စီစဉ်တင်ဆက်ပေးခဲ့တဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ View American အတန်းကနေပို့ထူးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူလူနဲ့ကြမ်းမာရေးအစီအစဉ်ကိုလည်းတင်ပြပေးပါအောင်မယ်ဒီတစ်ပတ်မှာတော့မိုးသည်ထန်တဲ့မိုးရာသီအချိန်ကာလတဲကိုရောက်နေပြီဖြစ်တာကြောင့်သွေးလွန်တုပ်ကွေးယောဂါကိုလည်းဂိယုပြုကာကွယ်ထားဖို့လိုတဲ့အကြောင်းဒေါက်တာတန်းစောကလူလူနဲ့ကြမ်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ရာဒီမှာတတိထားရမယ့်ယောဂတစ်ခုကတော့သွေးလင်တုပ်ကွေးယောဂပဲဖြစ်ပါတယ်။သွေးလင်တုပ်ကွေးယောဂဟာယနေ့ကလေးတွေမှာအဖြစ်များပြီးယောဂဖြစ်စေတဲ့အထူးအကြောင်းအရာဟာခြင်ကိုက်ခံရတာပဲဖြစ်ပါတယ်။ယနေ့ကလေးတွေကိုခြင်ကိုက်မခံရအောင်တတိပြုကာကွယ်ထားမယ်ဆိုရင်သွေးလင်တုပ်ကွေးဖြစ်ဖို့ရာခိုင်နှုန်းတွေရောကျသွားနိုင်တယ်လို့တမတော်တခုဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဘိုးရဒီမှာလေရုထဲမှာဒီ virus bacteria ပိုးမွားတွေပြန့်နှံ့မှုနှုံများတယ်။နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့နဲ့ပတ်သက်တဲ့အီမီတုတ်ကွေးနှာစည်းချောင်းဆိုးလေချောင်းနာဒီယောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းနာနဲ့ဆုတ်ဝေဒနာတွေရာလဲပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေတွေ့ရတယ်နောက်တစ်ခုကအစာအစာနဲ့ရည်နဲ့နောက်တန်ရှင်းမှုမရှိတဲ့အတွက်ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါအေယောဂါပေါ့နော်ဒီယောဂတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်တွေနဲ့ပတ်သက်တဲ့ယောဂတွေပေါ့နော်။အထူးသဖြင့်တော့ချင်းကြိုက်ခံရလို့ဖြစ်တဲ့သွေးလွန်တုပ်ကွေးယောဂတို့နော်။ဒီယောဂတွေကမိုးရသီမှာဖြစ်များပါတယ်။အဲ့တော့ဒီမိုးရသီမှာဆရာတို့ချင်းနေရင်တွေပေါ်များတာပေါ့နော်။အဲ့တော့ချင်းထဲမှာမှာဆရာတို့ Aedes aegypti လို့ခေါ်တဲ့ရေကြီးရေသန့်မှာပေါက်တဲ့ချင်းကဒီသွေးလွန်တုပ်ကွေး virus ပိုးသယ်ဆောင်ပါတယ်။ဒါကြောင့်မလို့သွေးလွန်တုပ်ကွေးယောဂကာကွယ်ဖို့အတွက်ကလေးရှိတဲ့မိဘတွေနဲ့မိမိကလေးငယ်တွေကိုဒီနေ့လယ်နေ့ခင်းမှာကြိုက်တဲ့ချင်းကြားပေါ့နော်အကြိုက်မခံရအောင်ဂရုပြုဖို့လိုပါတယ်။အဲ့တော့ကာကွယ်တဲ့နည်းကတော့ချင်းမရှိအောင်ကိုယ်ပတ်ဝန်းကျင်မှာချင်းမရှိအောင်ပြုလုပ်ခြင်းကအဓိကဖြစ်ပါတယ်
။ချင်းကြိုက်ခံရအောင်ဂျူတင်ကာကွယ်တဲ့နေရာမှာချင်းမရှိအောင်လုဆောင်ခြင်းဟာအခြေခံအကျဆုံးဖြစ်ပါတယ်။မိမိတို့နေထိုင်ရာပတ်ဝန်းကျင်ဒေသမှာချင်းပေါက်ဖွားခြင်းမရှိအောင်လုဆောင်သင့်တဲ့နည်းလမ်းတွေအကြောင်းကိုကျန်းမာရေးဝန်ကြီးဌာနကလက်ညွှန်ချက်ထုတ်ပြန်ထားတာတွေရှိပါတယ်။ချင်းပေါက်ဖွားခြင်းမရှိအောင်လုဆောင်သင့်တဲ့နည်းလမ်းတွေအကြောင်းအနှစ်ချုပ်ကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဒီကျန်းမာရေးဝန်ကြီးဌာနကနေညွှန်ကြားနေတဲ့နည်းစနစ်လေးတွေရှိပါတယ်။ဒါကတော့ဖုံးသွန်လဲစစ်ပေါ့နော်။အဲ့တော့ဖုံးသွန်လဲစစ်ဒီမလုပ်တာလဲဆိုရင်ချင်းပေါက်ဖွားမှုမရှိအောင်ချင်းဥဥလို့မရအောင်ရေတွေကိုဖုံးထားတယ်။ဥလာတဲ့ချင်းပို့တဲ့အခါမှာပိုးလောက်လန်းလေးပြီးပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ပြစ်တာတို့ရေစင်းနဲ့ခတ်ထုတ်ပြစ်တာတို့နော်။တွန်ပြစ်လိုက်တာတို့ဒါတွေကိုဆောင်ရွက်ခြင်းအပြင်ဆရာတို့ကချင်းမပေါက်အောင်ကာကွယ်ထားတယ်ပေါ့နော်
။တကူကြီးလှုပ်ဆောင်ချက်အနေနဲ့လည်းမိဘအုပ်ထွေးသူတွေအနေနဲ့မိမိတို့ရဲ့ရေလေးငယ်လေးတွေကိုချင်းကိုက်မခံရအောင်ကာကွယ်ထားကြရမှာပါ။ချင်းကိုက်မခံရအောင်လုံဆောင်တဲ့အချက်တွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။နောက်တကူရေတကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချင်းကြိုက်မခံရအောင်အဝတ်အစားလုံလုံခြုံခြုံဝတ်ပေးမယ်။နော်လွအဝတ်အစားနဲ့လွတ်နေတဲ့အရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့က repellent လို့ခေါ်တဲ့ချင်းကြိုက်စေးချင်းမလာစေးချင်းမနာစေးပေါ့နော်။ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်။နေကင်းနေ့လည်းအိတ်တဲ့ကလေးတွေကလည်းချင်းတောင်နဲ့အိတ်တဲ့ပါတယ်။ဘာလို့လဲဆိုရင်ဒီသွေးလွန်တုပ်ကိုဖြစ်တဲ့ချင်းအများစုကနေကင်းကြိုက်တဲ့ချင်းတွေဖြစ်ပါတယ်။
စာသင်ကျောင်းတွေဟာလည်းချင်းကြိုက်ခံရဖို့အခွင့်အရေးများတဲ့နေရာတွေဖြစ်ပါတယ်။စာသင်ကျောင်းတွေမှာချင်းပေါက်ဖွားမှုညောင်းနေအောင်ဘယ်လိုလုပ်ဆောင်သင့်တယ်ဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။အဲ့ဒီခါမှာဆရာတို့လိုအပ်လာတာကနော်ဒီကျောင်းတွေမှာလည်းလိုအပ်လာပါတယ်။ကလေးတွေပညာသင်ကြားတဲ့တွေနေကင်းကျောင်းချင်းမှာနေကင်းချင်းမှာကြိုက်တဲ့ချင်းဖြစ်တဲ့ကြောင့်ဒီကျောင်းဆရာမတွေနဲ့လည်းသွေးလွန်တုပ်ကွေးနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုတယ်။မိမိရဲ့ကျောင်းနီးနားတစ်ဝိုက်မှာချင်းမခိုကားအောင်ကြိုတင်ဆောင်ရွက်ထားရမယ်။အော်ဒီမကောင်းတဲ့ဒီသွေးလွန်တုပ်ကွေးကြောင့်เนาะဒီမကောင်းဘူးဆိုပြီးတော့ចောင်းကြရင်ဒီចောင်းရဲ့ပတ်ဝန်းကျင်ကိုဆေးဖြန့်ချင်းဆေးဖြန့်တန့်ရှင်းတွေလုပ်ရမယ်ဒီနည်းအားဖြင့်ဆရာတို့ကကာကွယ်တဲ့နည်းစနစ်တွေကိုလည်းဆောင်ရွက်ရပါမယ်အဲ့တော့ဒီသွေးလွန်တုပ်ကွေးအသက်အန္တရာယ်ရှိတဲ့ယောဂဖြစ်ပါတယ်ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြီးမယ်ခြေလက်မှာနီးစက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်တွေအမ်းမယ်ကျေပြလက်ပြအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နီးစက်ရကျန်းမာရေးဌာနတွေအမြန်ပြတ်တာပြီးတော့သွေးလွန်တုပ်ကွေးရဲ့ ဟော်မိုစစ်ဆေးပြီးတော့ကုသမှုခံယူခြင်းအဖြစ်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်။မိုးသည်ထန်တဲ့မိုးရသည့်အချိန်ကာလတွေကိုရောက်ရှိနေပြီဖြစ်တာကြောင့်သွေးလွှတ်လွယ်ရေးယောဂါကိုလည်းကီးပြူကာဝယ်ထားဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျေးဇူးတော
ဒေါက်တာတန်သောစီစဉ်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးစီစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ VOA American တန်ကနေပို့ထိုးနေကြပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။သတင်းရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးချင်ကြတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ bamis@voanews.com ကိုရေးသားပေးပို့လို့ရနိုင်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေ့စဉ်အတန်လွင်အစီအစဉ်တွေကိုလည်း Facebook နဲ့ YouTube လူမှုကွန်ရက်တွေကနေဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုတင်ပြပေးပါမယ်။အခုတပတ်အားကစားကဏ္ဍမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Farida Salam အကြောင်းကိုကိုရန်နိုင်ကပြောပြပေးထားပါတယ်ခင်ဗျာ
။ဒါကတော့အီဂျစ်နိုင်ငံက Empower ဘောလုံးအကယ်ဒမီဖြစ်ပါတယ်။ဘောလုံးအကယ်ဒမီဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီးဘောလုံးအကယ်ဒမီဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့စီးတီးဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်ဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salam ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးကဘောလုံးကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံးအကယ်ဒမီကိုဘာကြောင့်လိုဖြစ်တာပါလဲဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salam ပြောတာကတော့
فكرة الأكاديمية جات لي من وانا صغيرة هو ان انا ما كنتش لاقي اكاديميات بنات
ဒီဘောလုံးအကယ်ဒမီလို့ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်ဒီတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူးဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငဲတန်းပြောခံခဲ့ရတယ်ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုတ်ချင်တဲ့စိတ်ကူရခဲ့တာပါကျမအနေနဲ့ကတော့မိန်းကလေးတွေသူတို့မိန်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မိန်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပ
ါ Farida Salam ဟာကနေဒါနိုင်ငံ Vancouver Island တက္ကသိုလ်ကနေအားကစားချမ်းမြေနဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ
်ဘာသာတလပ်ကိုရောနာ عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب
الرياضه جماعه တက်စနေနေအရွယ်မှာဘောလုံးစပြီးကစားခဲ့တာပါပထမတော့ကတော့ဝါသနာအရာအပျော်ကစားတာပါဒါပေမဲ့နောက်ပိုင်းမှာတော့ကျမဘောလုံးကစားရတာကိုတခြားဟာတွေထက်ပိုကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပ
ါ။ကမ္ဘာတစ်ပတ်အမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်နာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထန့်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
أكرت قدم نسائف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه يجي نايغان غا اميوتمي بولون غا رو سينكوم مو اكه كيري امياجي شي ني باره ايدي ده ما تكو غا رو ايجي نايغان ما اميوتمي ري بولون غزا ري سورا كو متي ده دوري لي شي ني دا غا لي اچاون تكو با جمارو ما اميوتمي لي يوي سين بولون اتين شي ده سورا كو متي ده دوري لي اتو ميا ميا شي ني دلو جاي بوا شي دا كو متي ده دوري لي امياجي با اميوتمي ري ဘောလုံးကဏ္ဍကိုမတိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘဘလုံးကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wallow Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ Noel ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Bowling Academy ကို American, Britain, Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VO American တန်ခါနေဗုဒ္ဓနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းရေးမှုချုပ်လည်းဖြစ်အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှုလည်းဖြစ်တဲ့ Martin Griffiths ဟာမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အတူစစ်ကောင်ဆောင်တချို့ကိုနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာစစ်ကောင်စီရဲ့ကန့်သက်ပိတ်ပင်မှုတွေကိုဝေဖန်ပြီးအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ရဖို့ကုလသမဂ္ဂကတိုက်တွန်းနေချိန်မှာပဲလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂအကြီးအကဲနဲ့မြန်မာစစ်ကောင်စီတွေ့ဆုံလာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာကိစ္စရပ်တွေမှာပုံမပူပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာဖက်ရှင်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ HMN ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေမှာအလုသမားအခွင့်အရေးချိုးဖောက်မှုတွေရှိနေကြောင်းစွပ်စွဲချက်တွေထွက်ပေါ်ခဲ့တဲ့အပေါ်စုံစမ်းစစ်ဆေးနေတယ်လို့ကုမ္ပဏီကပြောလိုက်ပါတယ်။စီးပွားရေးလုပ်ငန်းတွေကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ဗြိတိန်ခြေစိုက် BHWRC အဖွဲ့ကထုတ်ပြန်လိုက်တဲ့အလုသမားအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာအတွက်စုံစမ်းစစ်ဆေးနေပြီးသက်ဆိုင်သူတွေနဲ့အတူပူးပေါင်းပြီးလိုအပ်သလိုပြုပြင်သွားမှာဖြစ်ကြောင်း HMM ကကြေညာချက်ထုတ်ပြန်ခဲ့တာပါ BHWRC အဖွဲ့ရဲ့အစီရင်ခံစာမှာတော့2022ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဖေဖော်ဝါရီလအတွင်းအလုသမားအခွင့်အရေးချိုးဖောက်မှု156ခုကိုဖော်ပြထားပြီးဒီအရင်နှစ်ကလည်း56ခုရှိနေရာကနေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာပိုဆိုးလာတယ်လို့ထောက်ပြထားပါတယ်ရှင
်။မခင်လေးကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဗုဒ္ဓနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြည့်စုံတော့မှာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Basto ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ။ VO American အတန်ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြရတာပါ။ VO မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။သရရှိမြန်မာကမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.